အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်တဲ့နေရာမှာအထောက်ကူဖြစ်စေဖို့ရည်ရွယ်တဲ့အယက်သားအစိုးရလက်ထက်အစိုးရအဖွဲ့တက်မရောအပြစ်ရထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့နဲ့အပြစ်မရထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပထမဦးဆုံးအကြိမ်အတူသွားကြတဲ့တောင်အာဖရိကခရီးစဉ်ကိုနိုင်ငံရေးအရထူးခြားမှုအဖြစ်ရှုမြင်နေကြပါတယ်။ဒီခရီးစဉ်ဟာ6ရက်တာကြာမြင့်မှာဖြစ်ပါတယ်။ဒီခရီးစဉ်ပေါ်သုံးသက်ချက်အမြင်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ညီညာရေးလုပ်ငန်းစဉ်တွေကိုအောင်မြင်အောင်ညှိနှိုင်းနိုင်ခဲ့တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလေ့လာဖို့ဆိုတဲ့တောင်အာဖရိကခီးစဉ်မှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်ပြီးတော့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကတမရော်ကာကွယ်ရေးဦးစီးချုပ်ယုံကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်အပါအဝင်တမရော်အရာရှိကြီးတွေ NCA အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့ကရင်မျိုးသားစီယုံ KNU ရဲ့အထွေထွေအတွေ့အမှုဗဒိုစောကွယ်ထူဝင်းအပါအဝင်တိုင်းရင်းသားခေါင်းဆောင်တွေနောက် NCA အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုစားကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့ဒုတိယဥက္ကဋ္ဌတစ်ဗိုလ်ချုပ်ဂွမ်မော်အပါအဝင်တိုင်းရင်းသားခေါင်းဆောင်တွေပါဝင်ပါတယ်။ဒီတောင်အာဖရိကခီးစဉ်ဟာ NND အရသာဆိုးရလက်ထက်တမရောအဆိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကတိုင်းရင်းသားခေါင်းဆောင်တွေပထမဆုံးအကြိမ်ပြပခီးစဉ်အတူထွက်ခဲ့ကြတာဖြစ်လို့ထူးခြားမှုအဖြစ်သုံးသပ်ကြတယ်လို့ဒီခီးစဉ်ကနေယုံကြည်မှုရင်းနှီးမှုတွေပို့ပြီးတော့မှခိုင်မာအောင်တည်ဆောက်လာနိုင်မယ်လို့မျှော်လင့်ချက်တွေရှိပါတယ်။အမျိုးသားပြန်လည်တည်မြဲရင်းနဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်စေဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအောင်မြင်အောင်ညှိနှိုင်းနိုင်ခဲ့တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလေ့လာဖို့ဆိုတဲ့ဒီခီးစဉ်အပေါ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတော့အကောင့်မြင်မျှော်လင့်တယ်လို့ပြည်တွင်းမှာပြန်ပြင်းထန်လာနေတဲ့စီးရီးတက်မာမှုတွေကိုလက်တွေ့ကျတဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့အဖြေရှာသင့်တယ်လို့သုံးသပ်ပါတယ
်။ကောင်ဖီကလိုနိုင်ငံမျိုးကိုတွားနေဆိုတာဟာတကယ်တမ်းအဖြစ်တော့ဟိုနယ်ဆန်မန်ဒဲလာရဲ့နိုင်ငံဖြစ်တာ။နောက်ငြိမ်းချမ်းရေးရဲ့ပြယုဖြစ်တာ။အဲဒီလိုပုံစံမျိုးဘက်ကစဉ်းစားမယ်ဆိုရင်တော့ဟိုနိုင်ငံတကာမျက်နှာစာမှာဒါကအစိုးရအနေနဲ့ပေါ့လေသူ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပုံမှုလုပ်ချင်တဲ့သဘောမျိုးပေါ့လေအခုဒီတာဖြစ်ကောင်းဖြစ်နိုင်တယ်လို့မြင်တယ်လေလာတယ်ဆိုတာလေလိုအပ်တာတော့လိုအပ်တာပေါ့ဒါပေမဲ့တကယ်တမ်းကတော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောတပ်မတော်လားအစိုးရဘက်ကပုံကူတွေရောအတူတကွတွားတာဟာအတွင်တန်းအားဖြင့်တော့အပြုသဘောဆောင်တယ်လို့ပြောလို့ရပါမယ်လို့တကယ်တမ်းကမြေပြင်အနေထားမှာတိုက်ပွဲတွေဖြစ်နေတာနော်နောက်ပြီးတော့ပြည်သူလူထုကဒီဆစ်ဆောင်နေရတာဒီအခက်အခဲတွေရှိနေတာတော့တကယ်အတွင်သဘောအားဖြင့်တော့တိုးတက်မှုမရှိတဲ့သဘောလို့မြင်တယ်အဲ့ဒီလိုခရီးစဉ်တွေတက်ပေါ့လေတကယ်တမ်းပူပြီးလိုအပ်တာကတမရကာကွယ်ဦးစီးချုပ်အပါအဝင်တမရခေါင်းဆောင်တွေနဲ့ဒီ NCA ထိုးထားတာရောမထိုးထားတဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့စီခေါင်းဆောင်တွေနဲ့တော့အလုံးသဘောတွေ့ဆုံဆွေးနွေးမှုတွေဟာပို့ပြီးတော့အရေးကြီးမယ်လို့ကျွန်တော်ကတော့မြင်တယ
်မြန်မာနိုင်ငံရဲ့မျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေပိုအောင်မြင်စေဖို့အခုလိုတောင်အာဖရိကလိုအသွင်ကူးပြောင်းရေးအောင်မြင်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတက်ကခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေအတူတကွတွားရောက်လေ့လာမှုအပေါ်သတင်းစာဆရာဦးစီသူအောင်မြင်ကတော့အကျိုးရှိမယ်လို့ယူဆပါတယ
်။ဒါရဲ့ထပ်တူမတူပေမဲ့လည်းနမူနာယူကြရတယ်သူတို့ကြီးကပြင်ယူကြရတယ်ဆိုတာကနေရာတော်မများမှရှိတယ်လေအဲ့ဒီလိုကောင်းတဲ့အတွေ့အကြုံတွေကိုခုနကတော့အစိုးရဘက်ကကြီးပဲမကဘူးတပ်မတော်ဘက်ကရောတိုင်းသားတွေဘက်ကရောသွားတယ်ဆိုတာဒါတော်တော်ကောင်းတဲ့ကိစ္စပေါ့တောင်အဖိကတော့ဘာဖြစ်ပြောဟိုအမျိုးသားပြန်လဲပြင်းပြရေးတကယ်ကိုစံနမူနာပြလောက်တဲ့တိုင်းပြည်တစ်ခုဖြစ်လို့ပါမမပြည်နဲ့တူတာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူကစံနမူနာဟိုပြနိုင်တဲ့နိုင်ငံတစ်ခုဆိုတော့အဲ့ဒါမျိုးကြောင့်မလို့သွားလိလာတယ်နဲ့ပြပါတယ်
နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ဒီတောင်အာဖရိကခီးစဉ်ဟာအောက်တိုဘာလ1ရက်နေ့ကနေစတင်ပြီးအောက်တိုဘာလ9ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ဒီခီးစဉ်ထဲမှာငြိမ်းချမ်းရေးကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းနိုင်ငံတော်သမ္မတရုပ်ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးကာကွယ်ဦးစည်းချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးအောင်လင်းထွေးဒုတိယဗိုလ်ချုပ်ကြီးတင်မောင်ဝင်းနဲ့ဗိုလ်မှူးချုပ်စိန်ထွန်းလာနောက် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုစားရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အထွေထွေအတွင်းမှုနှစ်ဦးဆိုင်လာချင်းမျိုးသားတက်ဦး CNF ကဒုတိယဥက္ကဋ္ဌဒေါက်တာလျှံမုံစာခေါင်ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL လို့ရဲ့ဦးဆောင်နာရက်ကခွန်ဥက NCA လက်မှတ်ရေးထိုးခြင်းမပြုရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်အဖွဲ့ထဲမှာတော့ကရင်နီမျိုးသားတိုးတက်ရေးပါတီဒုတိယဥက္ကဋ္ဌခူဦးရဲမွန်ပြည်သက်ပါတီအထွေထွေအတွင်းမှုနိုင်အောင်မင်းရှမ်းပြည်တိုးတက်ရေးပါတီ SSPBSSA ကစိုင်းဟင်စိုင်းဝါထုဒေသနှစ်ကဗန္နာရေးဦးစီးမှုဦးညီလင်းနဲ့အထုဒေသလေးမိုင်းလာကဦးဆိုင်မောက်တို့လိုက်ပါသွားကြပါရဲ့ရှင်